ပထမဆုံးအနေနဲ့ကတော့ကနေဒါနိုင်ငံအရှေ့ဘက်မှာရာနဲ့ချီတဲ့တောမီတွေအကြီးအကျယ်လောင်နေတာကြောင့်အမေရိကန်နိုင်ငံဘက်ချမ်းမှာလည်းအရှေ့ဘက်ကန်ယုတန်တချောင်းနဲ့အနောက်ဘက်အလယ်ပိုင်းဒေသတွေမှာလေထုညင်ညမ်းမှုတွေဖြစ်နေပါတယ်။ဒီသတိပေးချက်တွေလည်းဆက်လက်ထုတ်လုပ်ထားရပြီးရက်ထတ်တိုးထားရပါတယ်။ဒီလိုအခြေအနေတွေဟာဒီရက်သတ်ပတ်ကုန်အထိရှိနိုင်တယ်လို့ comment ထားပါတယ်။အခုလိုတောမီကြောင့်မိကိုတွေကြုံရတဲ့အခြေအနေမှာအမေရိကန်နဲ့ကနေဒါမှာနေထိုင်ကြတဲ့မြန်မာအတိုင်းဝိုင်းရဲ့အတွေ့အကြုံတချို့ကိုတော့ကိုဂျင်းချန်အေးကစူးစီးတင်ပြထားပါတယ်
။အမေရိကန်ပြည်ထောင်စုရဲ့နေရာအနှံ့မှာဇွန်လ8ရက်ကြာသပတေးနေ့ကအထိဝါယုံနဲ့မီးခိုးရောင်မီးခိုးမြူတွေပြန့်နေစေဖြစ်ပါတယ်။လေတူရဲ့အမုံမွားပါဝင်သောမြန်မာနေလို့အိမ်ပြင်ဘက်မှာမလိုအပ်ဖက်မနေကြဖို့နဲ့တက်ရှုလမ်းကြောင်းဆိုင်ရာပြဿနာတွေဖြစ်နိုင်ကြောင်းပြည်내တရားစင်ကျော်ကလူသန်းပေါင်းများစွာကိုကျမ၏တာဝန်ရှိသူတွေကသတိပေးထားပါတယ်။မီးခိုးငွေတွေဟာတောင်ဘက်ကိုရွေ့ရှားနေလို့အရှေ့မြောက်ပိုင်းတွေမှာအရင်နေ့ကထက်အခြေအနေတွေပိုမိုကောင်းမွန်လာဖို့မျှော်လင့်ရပါတယ်။ဒါပေမဲ့ Pennsylvania, Maryland နဲ့မြို့တော် Washington DC တို့ဝိုက်မှာနေထိုင်သူတွေကတော့မီးခိုးငွေတံကိုပိုတိတိတလာခံလာရတယ်လို့ပြောပါတယ်။အရင်နေ့ကမြင်ကွင်းတွေပိတ်ဆို့တဲ့အထိဖြစ်ခဲ့တဲ့နယူးယောက်မြို့တော်မှာကျော်တာပြင်းနေတဲ့ခင်မှာကောင်းငင်ဟာမှိုင်းနေတယ်လို့တချို့နေရာတွေကအပြောင်းအလဲကလေးတွေမြင်ရပြီးမီးခိုးနှက်တွေကတော့ခံစားနေရစဲလို့အဲ့ဒီဒေသခံတွေကပြောပါတယ်။ကြတာပရင်းနေမှာနယူးယောက်မြို့တော်ကိုခီးထွက်နေတဲ့မြမကျောင်းသားတူကတော့ခီးလန်းတစ်လျှောက်သူ့အတွေ့အကြုံအရနယူးယောက်မြို့တော်မှာအချင်းချင်းပိုဆိုးတာကိုတွေ့ရတယ်လို့ဆိုပါတယ်။မြို့ထဲကားလမ်းပိတ်ချိန်တွေမှာကာဝယ်ရအောင် N92 နှာခေါင်းစည်းတွေစောင့်သွားရတယ်လို့သူ့အတွေ့အကြုံကို BOA ကိုပြောပြပါတယ်။နယူးယောက်ပြည်နယ်ထက်ပိုက်မှာနေထိုင်သူမဖူဖူကတော့သူနေထိုင်နေတဲ့ဒေသတစ်ဝိုက်မှာဗော်ဒိုဦးနေကအဆိုးဆုံးကြုံခဲ့ရတယ်လို့ပြောပါတယ
်။မနေ့ကအချိန်တွေကတော့ဆိုးဆိုးတယ်ပေါ့နော်။မနေ့ကဆိုရင်တော့ကျမတို့အပြင်တောင်ထွက်လို့မရဘူးထွက်လို့မကောင်းဘူးထွက်လို့ရှိရင်အဲ့လိုမီးခိုးတက်လို့ရမီးခိုးတက်လို့မျိုးအနှံ့လေးရတယ်ပြေးရတယ်လေဒီမြေပွေးတွေကတော့အဲ့လို smoke ပုံပုံမိုင်းမိုင်းနဲ့အဲ့လိုမီးခိုးပုံလေးတွေကိုတွေ့ရတယ်ပင်ပေါ်ရောင်လေးနဲ့တန်းကျင်တဲ့အရာကလေအဓိကကမီးခိုးအပုံတော့အနှံ့မျိုးရှူရတယ်မနေ့ကတော့ဘာကြောင့်လဲဆိုမနေ့က air quality index ကလည်းသူက air quality index က0ကနေ900မှာမနေ့က438လောက်ထိရောက်သွားတယ်ညကတော့အဲ့လိုဖြစ်တယ်ပေါ့နော်ဒါပေမဲ့ဒီနေ့မကဲရောက်တော့ခြေနေကောင်းသွားတယ်နည်းနည်းလေးတော့မောင်နေတယ်ဒါပေမဲ့ဘိုးနည်းနည်းရွာတယ်အရင်ကတော့မနေ့ကတော့မဆိုးတော့ဘူးပေါ့နော်အဲကွာလီတီကလည်းတက်လာနံပါတ်ကျလာနံပါတ်ကျသွားတယ်ပေါ့ဟုတ
်မြေခိုးတွေကြောင့်မြင်နိုင်မှုအားနည်းနေလို့အရှေ့မြောက်ပိုင်း Atlantic ဒေသနဲ့ Ohio ပြည်နယ်တွေကအဓိကလေဆိပ်ကြီးတွေမှာလည်းလေကြောင်းခီးစနစ်ကိုနှဲမြောက်ရနာထားပါတယ်မြေရောက်ဒေသတစ်ဝိုက်ကအဓိကလေဆိပ်တွေဖြစ်တဲ့ New York နဲ့ New Jersey မှာလည်းလေကြောင်းပြန့်တမ်းမှုတွေတောင့်နေခဲ့ရပါတယ်လေထုအည်သွေးကျဆင်းမှုကမကြုံစဘူးကိန်းကနန်းတွေဖြစ်နေပြီးဒါဟာ1960ခုနှစ်နောက်ပိုင်းလေထုအည်သွေးအဆိုးဆုံးအခြေအနေကိုရင်ဆိုင်နေရတယ်လို့ညောင်မြို့အုပ်ချုပ်ရေးမှူးကက်သီဟိုခဲကကြာသပတေးနေ့မှာအယ်ဘေနီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကနေဒါပြည်ထောင်မှာတော့တော်မီကဆက်လောင်းနေလို့နှိမ့်တက်နိုင်မှုကဘာတဝဲမိတ်ဆွေနိုင်ငံတွေကအကူအညီတွေပေးဖို့ကတိပြုထားကြတယ်လို့ရိုက်တာသတင်းကဆိုပါတယ်အရင်လကအစပြိုးခဲ့တဲ့တော်မီလောင်ကျွမ်းမှုကြောင့်အခုဆိုရင်ဟက်တာ 4.4 တန်းဧကနဲ့ဆိုရင် 10.6 တန်းလောက်ထိလောင်ကျွမ်းခဲ့ပြီးဖြစ်ပါတယ်။တော်တော်မျိုးရဲ့နောက်ဘက်ချမ်းကမြို့တစ်မြို့မှာနေထိုင်နေတဲ့မြမတူဦးဖြစ်သူဦးအောင်မြင့်အောင်ကတော့သူ့ဒေသမှာတော်မီကြောင့်ဒီလိုမိခိုးတွေကြုံရတာသူ့နေထိုင်တဲ့ည30ကျော်အတွင်းဒါပထမဆုံးပဲလို့သူ့အတွေ့အကြုံကို BOA ကိုအခုလို့ပြောပြပါတယ
်။တော်တော် area ရဲ့ပထဝီအနေထားကြောင့်လည်းမသိကျွန်တော်တို့ effect ဖြစ်တာဒီနေ့မှစတာကျွန်တော်တို့ကဒီ New York က New Jersey ကမှာဖြစ်နေတာတွေကျွန်တော်တို့တွေ့တယ်ဒါပေမဲ့ကျွန်တော်တို့စီမှာပုံမှန်အတိုင်းပဲဒီနေ့မနဲ့ကျွန်တော်အပြင်ထွက်တော့မှဒီမိုးတွေအုပ်နေတယ်ဆိုပြီးနောက်တော့မှသတိရတယ်ကျွန်တော်တို့ဒီတုံးမီလောင်တာရဲ့မီးခိုးတွေကြောင့်ပဲဖြစ်မယ်လို့ဒါနဲ့သတင်းကိုကြည့်တော့အခုအစိုးရကလည်း advice လုပ်ထားတယ်မလို့ effect နဲ့မထွက်နဲ့ထွက်ရင်လည်း mask တွေပါတွေတပ်ပြီးလုပ်ဖို့နေ့ကမှကျွန်တော်ရောက်တာအနှစ်30ကျော်ပြီဟိုဒီကျွန်တော်တို့ area မှာဒီလိုမျိုးမီးခိုးတွေနဲ့တိမ်တွေလိုနေရာကိုဖုံးကွယ်သွားတဲ့အဖြစ်မျိုးကဒါပထမဆုံးအခြေမှာပဲခင်ဗျာ
တော်မီကကနေဒါရဲ့ပြည်နယ်နဲ့နယ်မြေ10ခုလုံးနှီးပါးမှာလောင်ကျွမ်းနေပြီးခွေဘက်ပြည်နယ်မှာအဆိုးအဆုံးဖြစ်နေပါတယ်တော်မီကြောင့်လူပေါင်း 300,000 ကျော်ကလည်းနေအိမ်တွေကနေဆုံးခွာခဲ့ရပြီးဖြစ်ပါတယ်ခင်ဗျာ